မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဖြစ်စဉ်ကိုဆက်လက်လှုပ်ဆောင်ရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဒေါန်ဆန်းစုကြည်ဟာမစ္စစ်ကလင်တန်နဲ့နိုင်ငံသားရေးဌာနမှာတွေ့ဆုံပြီးတဲ့နောက် US Institute of Peace and Issue Society ကကျင်းပတဲ့အခမ်းအနားမှာဒေါန်ဆန်းစုကြည်နဲ့တက်ရောက်လာသူတွေကိုမစ္စစ်ကလင်တန်ကမိတ်ဆက်စကားပြောကြားတဲ့အခါမှာအဲ့ဒီလိုထည့်သွင်းပြောကြားသွားတာပါ။
The government and the opposition need to continue to work together to unite the country, heal the wounds of the past, and carry the reforms forward. That is also key to guard against backsliding.
တိုင်းပြည်ညီညွတ်ရေးအတွက်အစိုးရနဲ့အတိုက်ခံတို့ဆက်လက်အတူတကွလှုပ်ဆောင်ရပါမယ်။အတိတ်ကဒဏ်ရာတွေကိုကုစားပြီးရှစ်ဆက်လို့ပြည်ပြင်ပြောင်းလဲရေးဆောင်ကျဉ်းရပါမယ်။ဒါဟာနောက်ကိုအရှင်ပြန်မကြဖို့အဓိကလမ်းညွှန်ချက်လည်းဖြစ်ပါရဲ့။ပကြောက်စုအခွင့်လန်းသာပေးရင်တိုင်းပြည်ကိုလမ်းမဘက်ပို့နိုင်ပွဲရှိတဲ့အင်အားစုတွေရှိနေလို့ပါလို့မစ္စစ်ကလင်တန်ကပြောသွားတာပါမြန်မာနိုင်ငံကိုအမေရိကန်ကအရေးယူပိတ်ဆို့ထားတာတွေပက်ဖြတ်တာကိုဒေါန်ဆန်းစုကြည်ကထောက်ခံလိုက်ပါတယ်ဒီမိုကရေစီရေးညီမှန်းချက်ပြည့်မြောက်ရေးအတွက်မြန်မာနိုင်ငံကိုအမေရိကန်ကကူညီပံ့ပိုးနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်တိုင်းပြည်မှာတော့ကိုလိုအပ်နေတဲ့ဒီမိုကရေစီအဖွဲ့အစည်းမျိုးတွေတိစောက်ပေးဖို့ကူညီနိုင်ပါတယ်အရေးယူပိတ်ဆို့ရာဟာတစ်ခုဒီတော့နီလာမဟုတ်ပါဘူးလို့လည်းဆိုပါတယ်ခုလိုအမေရိကန်နဲ့မြန်မာနှွေနှွေးထွေးထွေးဆက်ဆံတာဟာတရုတ်နိုင်ငံကိုရံပက်ပြုတ်တဲ့ခြိလန်းတရအနေနဲ့မရှုမြင်သင့်တဲ့အကြောင်းတော်ဆန်းစုကြည်ကပြောပါတယ်တရုတ်အမေရိကန်မြန်မာသုံးနိုင်ငံစလုံးရဲ့ဆက်ဆံရေးပိုအားကောင်းဖို့အခြေအနေတစ်ကိုအသုံးချနိုင်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းသမရဦးသိန်းစိန်နဲ့နေပြည်တော်မှာတချိန်ကမ္ဘောဒီးယားမှာတချိန်တွေ့ဆုံခဲ့ပြီးကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့မြူးယောက်ကိုဦးသိန်းစိန်ရောက်လာမှာကိုကြိုဆိုပါတယ်လို့ပြောပါတယ်။နိုင်ငံသားရေးဌာနမှာဒေါန်ဆန်းစုကြည်နဲ့မနေ့ပိုင်းကတွေ့ဆုံချိန်မှာလှုပ်ဆရာတွေအများကြီးရှိတယ်ဆိုတာဆွေးနွေးဖြစ်တယ်လို့လည်းမစ္စစ်ကလင်တန်ကပြောပါတယ်။
One of the important reasons for her visit at this time is to remind us of how much more still lies ahead. From strengthening the rule of law and democratic institutions to
addressing... Don San Suu Kyi, American Pi Ram Zuko, la yau de a chang ri de ga a ye chi de a chang de yak ka ro, shi ma lu siya ri a mya ji shi de so ra, di chay ma tri pi lai da ba be.ဒီမိုကရေစီအဖွဲ့အစည်းတွေမှာတရားဥပဒေစိုးမိုးရေးအကောင်မှုကအစတိုင်းသားပြည်ပခရီနဲ့ရခိုင်ပြည်နယ်ကစိန်ခေါ်မှုတွေဖြည့်ရှင်းမှုအထိပါဘဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမစ္စစ်ဟီလရီကလင်တန်ကပြောသွားပါတယ်ရှင်